ဒီနေ့ကမြန်မာနိုင်ငံမှာ83နှစ်မြောက်တက်မတော်နေ့ကျင်းပမယ်နေ့ဖြစ်ပါတယ်။ခေတ်ဒီမြန်မာနိုင်ငံရေးတမိုင်းတစ်ချောင်းလုံးလိုမှာမြန်မာတက်မတော်ဟာရေးပါတဲ့အခန်းကဏ္ဍမှာပါလာခဲ့တာဒီကနေ့အထိပါပဲ။လွတ်လပ်ရေးနဲ့အတူပေါ်လာခဲ့တဲ့ပြည်တွင်းစစ်ကအခုချိန်ထိအဆုံးမသတ်သေးနိုင်တာဟာလေမြန်မာတက်မတော်နဲ့တိုက်ရိုက်ပတ်သက်နေတာပါ။တက်မတော်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားတွေကြားမှာသဘောထားအမြင်တွေအမျိုးမျိုးကွဲနေကြပါတယ်။ဒီအကြောင်းကိုကိုကြောင်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်။
မြန်မာနိုင်ငံရေးနဲ့မြန်မာတပ်မတော်ဆိုတဲ့အဖွဲ့အစည်းကတမိုင်းတစ်လျှောက်မှာခွဲခြားပြီးတော့မြင်လို့မရအောင်တွဲပြီးတော့ရှိတာနေခဲ့တာပါစစ်တပ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့တပ်မတော်နေကိုတကုံတယူကျင်းပမှုတွေရှိသလိုတပ်မတော်ရဲ့ရည်တည်ချက်နဲ့လိုရည်တွေပေါ်မှာသဘောမချနိုင်တဲ့လူတွေလည်းအများပြားရှိပါတယ်အမေရိကန်ပြည်ထောင်စုနောက်ဖက်ခြမ်းကရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတပ်မတော်နေဆိုတာကိုသူဘယ်လိုမြင်လဲဆိုတာရှင်းပြပါတယ
်ပမာတပ်မတော်ဆိုတာ1969ခုနှစ်ကလေးကရှိခဲ့တယ်။အင်္ဂလိပ်တွေကဖွဲ့စည်းထားတဲ့ Burma Rifle ဆိုတာရှိတယ်။အဲဒီနောက်ပိုင်း Burma Independence Army ပို့ချုပ်အောင်စံဦးဆောင်ပြီးတော့တော်လှန်ရေးစားလုပ်ခဲ့တယ်။စစ်ပန်းကိုတော်လှန်ခဲ့တာပေါ့။1945ခုနှစ်မှာတော်လှန်ရေးနေဆိုပြီးအတိအမှတ်ပြုခဲ့တယ်။တော်လှန်ရေးနေနဲ့တမတော်နေကမတူဘူးဗျ။အတိတ်တယ်လည်းမတူဘူး။အနိတာကလည်းမတူဘူး။အဲဒီတော်လှန်ရေးနေမှာပမတမတော်ကတော်လှန်တာတစ်ခုပဲမဟုတ်ဘူး။စပန်ကိုတော်လှန်တာ။တိုင်းလူပြည်သားအားလုံးပါပဲ။လူမျိုးပေါင်းစုံပါပဲ။တမတော်နဲ့ပြည်သူနဲ့ပေါင်းပြီးတော့စပန်ကိုတော်လှန်တဲ့အထင်အမှတ်နေရဟာတော်လှန်ရေးနေလို့ခေါ်တယ်။အခုအတမတော်နေဆိုပြီးလုတ်လိုက်တဲ့အခါပြည်သူလူထုတွေကမပါတော့ဘူ
းစစ်တပ်ရဲ့အုပ်ချုပ်မှုနှစ်ပေါင်းတော်ကြာအောင်ရှိလာခဲ့တဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲအရဖြစ်ပေါ်လာတဲ့အရသားစုရတရက်အခုရှိနေပြီဆိုရင်လည်းလွှတ်တော်ရဲ့25ရာခိုင်နှုန်းကိုစစ်သားတွေကထိန်းချုပ်ထားတာပါမြန်မာတပ်မတော်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့ကချင်မျိုးသားအစည်းအရုံး KNO ရဲ့ထူထူတင်းတင်းမှုကန်ဖာစာတိုင်းရဲ့အမြင်ကိုကြည့်အောင်ပါ
တမတော်ဟာလူ့လိုက်ရကလေးကနေအရေးကြီးတဲ့အခန်းကဏ္ဍမှာပါတယ်ဆိုတာကျွန်တော်အားလုံးလက်ခံပါတယ်အဲ့ဒီအခန်းကဏ္ဍမှာပါကြည့်ပါထိုက်တယ်ဒါပေမဲ့ဒီတမတော်ရာအမိတမတော်ရာအဖဆိုတာမဖြစ်တင်ပါဘူးပြည်သူတာတဲ့အမိပြည်သူတာတဲ့အဖဖြစ်တင်ပါတယ်တမတော်ရင်အရှိမတိုင်းပြည်ရင်အရှိမယ်ဆိုတာလည်းမဖြစ်တင်ပါဘူးဒီရင်အရှိမတိုင်းပြည်ရင်အရှိမဖြစ်ပါတယ်ဒီလက်ရှိတမတော်ဟာဖြစ်စီပေါ်မှာကျန်အောင်ဒီရဲ့အထက်မှာရှိနေပါလေအဲ့ဒါလည်းမဖြစ်သင့်ပါဘူး
တိုင်းသားဒေသတွေမှာမြန်မာတပ်မတော်နဲ့ဖြစ်နေတဲ့တိုက်ပွဲတွေအခုချိန်ထိရှိနေသေးတယ်ဆိုပေမဲ့လည်းမြန်မာစစ်တပ်နဲ့အပစ်ခတ်ရဲဆဲထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေငင်းငင်းရေးယူထားတဲ့အဖွဲ့အစည်းတွေလည်းရှိနေတာကြောင့်တပ်မတော်ရဲ့ငင်းငင်းရေးလုပ်ရက်တွေပေါ်မှာအကောင်းမြင်လို့မရဘူးလားလို့ KNO ကကန်ဖာစာတန်ကိုမေးကြည့်ပါတယ
်အခုလောလောဆယ်ကတော့ကျွန်တော်တို့အကောင်းမြင်သေးဘူးခင်ဗျာစစ်တပ်ကကျွန်တော်တို့တိုင်းသားတွေလိုလားတဲ့ရင်းချမ်းရေးကိုခုတုံးလုပ်ပြီးမှတိုင်းနိုင်ငံလုံးအပြစ်ခတ်ရဲစီးရေးဆိုတဲ့စာချုပ်ကိုသူတို့ဦးစားပေးမှလုပ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်။ဘာလို့ဆိုရင်လူခဲတဲ့လာတာပဲ။ KNU တပ်မဟာ9နေရာမှာသူတို့စစ်ပွဲရံဖြစ်တယ်ခင်ဗျာ။ Ceasefire လက်မှတ်ထိုးတာဟာကိုသူတို့ကဒီတိဒီစော်နဲ့ရှောက်ရှောက်ရမယ်ဆိုတာအဲ့ဒါကိုဖြစ်လို့ဖြစ်သိလုပ်ချင်တဲ့စစ်တပ်ရှိတယ်ဆိုတာကိုချင်းချင်းလေးပြောလို့ရပါတယ်ခင်ဗျာကျွန်တော်ဒီအချင်းတမတော် KIA နဲ့တိခရရှိရေးကိုလုတ်ခဲ့ဘူးပါတယ်ဒါပေမဲ့လည်းနိုင်ငံရေးရဆင်းရှင်းတဲ့အာမပေါ်လာတော့ကျွန်တော်ကဖြစ်ပြန်တိုက်ရပါတယ
်ဒေါက်တာဆိုင်းထွေးမောင်ကတော့မြန်မာတမတော်ဟာနိုင်ငံတော်အတွင်းမှာရှိတဲ့တိုင်းရင်းသားအားလုံးရဲ့အကျိုးကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းတစ်ခုအဖြစ်ကြောင်းလဲလာစေခြင်းနေတာပ
ါဒီတမတော်နေ့ကိုကျွန်တော်တို့အနေနဲ့လည်းကုံယူပါတယ်ပမတမတော်ဟာပြည်ထောင်စုမြန်မာနိုင်ငံတော်ကိုကာကွယ်တဲ့တပ်မတော်ဖြစ်စေခြင်းတယ်အခုအချိန်လေးရပြောမယ်ဆိုရင်မြမတပ်မတော်ဟာဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားတွေကကြောက်နေရတဲ့အချိန်မှာရှိတယ်ကျွန်တော်တို့အဲ့လိုမဖြစ်စေချင်ဘူးမြမတပ်မတော်ဟာတိုင်းရင်းသားတွေရဲ့စီးပွားရေးလူမှုရေးလုံခြုံရေးအားလုံးကိုအကျိုးပြုစေနိုင်တဲ့တပ်မတော်ဖြစ်စေခြင်းတယ်လို့တိုင်းရင်းသားတယောက်အနေနဲ့အထူးမေတ္တာရခံစပါတယ်
တချို့တိုင်းရင်းသားကန်ဖာဆာရကလည်းတိုင်းရင်းသားတွေရဲ့အခွင့်အရေးအတွက်ဥဆောင်ပြီးတော့လုပ်တဲ့မြန်မာတပ်မတော်အဖြစ်ပြောင်းလဲလာစေခြင်းလဲလို့ဆိုပါတယ
်အခုဖြစ်နေတဲ့ဒီချင်းစစ်ဟာကျွန်တော်တို့တိုင်းသားတွေရတိရထိုက်တဲ့တန်းတူအခွင့်အရေးကိုမရလို့ဖြစ်နေတဲ့စစ်ပွဲတွေဖြစ်ပါတယ်ဒီလက်ရှိတပ်မတော်ဟာကျွန်တော်တို့တိုင်းသားတွေနဲ့ဆိုလို့ရှိရင်အကူကြီးတော့အဖအရာပေါ့နော်တာဝန်ယူပြီးမှကျွန်တော်တိုင်းသားတွေကိုရတိရထိုက်တဲ့တန်းတူအခွင့်အရေးကိုဦးစားပေးမှလုပ်ခိုင်းစေခြင်းလဲ
မြန်မာနိုင်ငံကသတင်းစာတွေထဲမှာဖော်ပြနေကြတဲ့83နှစ်မြောက်တပ်မတော်နေ့ဥတီချက်တွေထဲမှာတော့တနင်္ဂနွေလုံးထာဝရငြိမ်းချမ်းရေးရအောင်တပ်မတော်ကပူးပေါင်းဆောင်ရွက်သွားမယ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖြစ်လာအောင်တပ်မတော်ကဆက်ပြီးတော့ကြိုးပမ်းဆောင်ရွက်သွားမယ်လို့ဆိုပါတယ်နိုင်ငံရေးနဲ့ရောထွေးနေတဲ့တပ်မတော်ဖြစ်ကနေပြီးတော့ ကာကွယ်ရေးကိစ္စတည်တံ့ဆောင်ရွက်မဲ့တပ်မတော်အဖြစ်ပြောင်းလဲမဲ့အချက်ကိုတော့အခုထိမတွေ့ရသေးပါဘူး
။ကိုကြောင်လင်းပြောပြသွားတာဖြစ်ပါတယ်။